ရောဂါသမဂ EU ကနေနှုတ်ထွက်မယ်ဆိုတဲ့ဗြိတိန်နိုင်ငံရဲ့အဆိုပြုချက်အသစ်ကို EU ကတံတရားနဲ့တုံ့ပြန်ပါတယ်။ဗြိတိန်နှုတ်ထွက်ပြီးရင် EU ရဲ့ကြံခဲ့မဲ့အိုင်ယာလန်သမဂ္ဂနိုင်ငံနဲ့ဗြိတိန်ထဲမှာဆက်ရှိနေတဲ့မြောက်အိုင်ယာလန်တို့ကြားနေဆက်ရဲ့အနာဂတ်ရေးမှာကြောင်းပိတ်မိနေတဲ့အခြေအနေကိုကြော်လွှားဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကအစီအစဉ်သစ်တရက်ကိုအင်္ဂါနေ့တော့ကအကြံဉာဏ်ပြောသွားခဲ့တာပါ။ဗြိတိန်ကတော့ဒီလကုန်မှ EU ကနှုတ်ထွက်ဖို့ရှိတဲ့အကြောင်းHenry Ridgeway လန်ဒန်ကနေပြဖို့ထားတဲ့သတင်းစာကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ပါတီထောက်ခံတွေရှိမှာ Brexit နှုတ်ထွက်ရေးကတိကိုထပ်ပြီးပြောပါတယ
်။ Whatever happens we must come out by the end of October.
ဘယ်လိုလဲဖြစ်ဖြစ်အော်တိုဘာလကုန်ကျရင်ကျွန်တော်တို့ထွက်မှာပါ
။ EU ကနှုတ်ထွက်ရေးမှာ Ireland အတားအဆီးလို့ခေါ်နေကြတဲ့ကိစ္စကို EU ဘက်ကဖယ်ရှားနိုင်ရေးအဆိုပြုချက်တစ်တရက် Johnson ကတင်ပြခဲ့ပြီးဒါကအခြားသဘောတူညီမှုမရခင်အထိအိုင်ယာလန်နယ်စပ်အတားအဆီးတွေမလိုလားတဲ့ EU နဲ့ဗြိတိန်ကိုပိုပြီးနှိမ့်ဆက်စီမှာဖြစ်ပါတယ်။ EU ရဲ့တကူတည်းသောအကူအညီဈေးကွက်ထဲမှာမြောက်အိုင်ယာလန်ဆက်နေဖို့ဗြိတိန်ကအကြံပြုသလို EU အောက်ခွန်စနစ်ကနေနှုတ်ထွက်ဖို့ကိုလည်းအကြံပြုထားတာဖြစ်ပါတယ်။ဒီအကြံပြုချက်အရနယ်စပ်မှာအောက်ခွန်ဂိတ်တချို့ထားရှိဖို့လိုအပ်ပါတယ်။ Belgium က EU ပါလီမန်အမတ်တဦးဖြစ်တဲ့Guy Verhofstadt ကတော့
We don't think that it is really the estate guard.
အဟာအိုင်ယာလန်ကလိုအပ်နေတဲ့အကာအကွယ်မျိုးပေးနိုင်မယ်လို့ကျွန်တော်တို့မထင်ပါဘူး
။အစိုးရတုံ့ပြန်မှုတွေအရဒီအကြံစီဟာ EU နဲ့အိုင်ယာလန်တို့ကြားတောင်းဆိုချက်ကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ Michael Barnier ဟာ EU ဘက်က Brexit ညှိနှိုင်းမှုဖြစ်ပါတယ
်။ To be frank, lots of work. ပုံမှန်လေးပြောရရင်အားလုံးပြည့်ပြည့်စုံဖို့အများကြီးလုပ်ဖို့လိုနေပါသေးတယ်။
ဗြိတိန်နိုင်ငံထဲမှာလည်းအကြက်တဲတွေကရှိနေပါလေ။ Boris Johnson နဲ့ EU တို့သဘောတူညီချက်ရသည့်တိုင်အောင်ဗြိတိန်လွှတ်တော်မှာအတည်ပြုဖို့လိုသေးတာပါ။ Alan Wega ဟာဗြိတိန်နိုင်ငံကချင်းကြီး European အစီအစဉ်အဖွဲ့ဝင်သူဖြစ်ပါ
လေ။ European Union now is worried that Boris Johnson has created a scenario
ပြန်လည်တင်ပြလာမယ်ဘယ်လိုအဖြစ်အမျိုးကိုဖြစ်ဖြစ် Labour Party အမတ်တွေလက်မခံတော့တဲ့အထိဗြိတိန်အောက်လွှတ်တော်မှာစိတ်ဝမ်းကွဲလောက်အောင်Boris Johnson လုထခဲ့နေပြီလားလို့အခုခါဥရောပသက်မကကဆိုရင်းနေပါလေ
Johnson မတိုင်ခင်ဝန်ကြီးချုပ်လုပ်ခဲ့တဲ့ Theresa May တို့ကခွဲထွက်ရေးသဘောတူညီချက်ကို၃ချိန်ပယ်ချခံရသလို Conservative အစိုးရကလည်းအတိုက်ခံ Labour အမတ်တွေရဲ့မဲအပေါ်အားထားနေရတဲ့အခြေအနေဆိုက်ခဲ့ပါလေ Labour Party ခေါင်းဆောင် Jeremy Corbyn ကတော
့ It's worse than Theresa May's deal I can't see it getting this
ဒါက Theresa May သဘောတူညီခဲ့တာထက်တောင်ပိုဆိုးနေပါတယ်ဒါက Boris Johnson တူရမယ်လို့ထင်ထားတဲ့ထောက်ခံမှုမျိုးရလာနိုင်မယ်လို့ကျွန်တော်မမြင်ပါဘူ
း။မကြခင်ကဗြိတိန်မှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရတော့ဗြိတိန်နှုတ်ထွက်ရေးအချိန်တိုးပေးဖို့ EU ကိုတောင်းဆိုရမှာပါ။မကြခင်ဖြစ်လာနိုင်ွယ်ရှိတဲ့ရွေးကောက်ပွဲနဲ့နိုင်ငံရေးအကွက်စင်မှုတွေဟာဥရောပတစ်ခုတည်းကိုသာရည်ရွယ်တာမဟုတ်ပဲဗြိတိန်မဲဆန္ဒရှင်တွေကိုလည်းရည်ရွယ်နေတာဖြစ်ပါလေခင်ဗျာ။